သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့အွန်လိုင်းကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တော်ရရှင်များရှင်ဒီတစ်ပတ်အတွဲ Australia Explain အစီအစဉ်မှာအတင်းအဓမ္မလက်ထထိတ်များချင်းဆိုတာပါလေ Australia နိုင်ငံမှာအတင်းအဓမ္မလက်ထခိုင်းတာမျိုးရှိရင်ဘလို့အကူအညီရယူနိုင်တဲ့ဆိုတဲ့အကြောင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီအစီအစဉ်ကိုမတင်ဆက်ခင်မှာသောရရှင်တွေကိုသတိပေးစကားပြောကြားလိုပါတယ်။အဲ့ဒါကတော့ဒီအစီအစဉ်မှာအတင်းအဓမ္မလက်ထထိတ်များချင်းအကြောင်းကိုတင်ဆက်မှာဖြစ်ပြီးတချို့သောသားရှင်တွေအတွက်စိတ်မချမ်းမြေ့ဖွယ်ရာဖြစ်နိုင်တဲ့အကြောင်းပဲဖြစ်ပါတယ်။အတင်းအဓမ္မလက်ထထိတ်များချင်းဆိုတာပြည်ပနိုင်ငံတွေမှာပဲရှိတာဩစတြေးလျနိုင်ငံမှာမရှိဘူးလို့အများပြားကယူဆနိုင်ပါတယ်။ဒါပေမဲ့အမှန်မှာတော့ဩစတြေးလျနိုင်ငံမှာလည်းအတင်းအဓမ္မလက်ထထိတ်များမှုတွေရှိပါတယ်။အဲဒီလိုလှုပ်ဆောင်ချက်ကဥပဒေကိုချိုးဖောက်ရာရောက်ပြီးရာဇဝတ်မှုမြောက်ပေမဲ့အတင်းအဓမ္မလက်ထခြင်းတွေကရှိနေပါတယ်။2023ခုနှစ်နဲ့2024ခုနှစ်တုန်းကဩစတြေးလျနိုင်ငံမှာအတင်းအဓမ္မလက်ထထိတ်များချင်းခံရလို့ရဲကိုတိုင်နှံကြတဲ့တိုင်နှံမှုကအမှုပေါင်း60ခုရှိခဲ့ပြီးဒါဟာတစ်နှစ်အတွင်းလူကုန်ကူးသူတွေရဲ့လူဦးရေရဲ့၄ပုံတစ်ပုံနီးပါးရှိနေတာဖြစ်ပါတယ်။ဩစတြေးလျနိုင်ငံမှာအခုမှရောက်လာသူဖြစ်စေဟိုးအရင်ကတည်းကရောက်လာသူပဲဖြစ်နေပါစေ။ဩစတြေးလျနိုင်ငံမှာမိမိရဲ့အိမ်ထောင်ဘက်ကိုမိမိဆန္ဒအရရွေးချယ်ခွင့်ရှိပါတယ်။ဒီကိစ္စမှာတော့မိဘအဆွေမျိုးတွေကနေစီစဉ်ပေးတဲ့letter ထိမ်းများခြင်း arrange marriage နဲ့အတင်းအဓမ္မ letter ထိမ်းများခြင်း force marriage တို့ရဲ့ကွာခြားပုံကိုရှင်းပြမှာဖြစ်ပါတယ်။တင်ကိုယ်တိုင်ဒါမှမဟုတ်တင်နဲ့တိကျွမ်းသူတူတူအခွင့်အရေးချိုးဖောက်ခံရရင်ဘယ်နေရာမှာအကူအညီတွေရယူနိုင်တယ်လဲဆိုတာကိုလည်းရှင်းပြပေးမှာဖြစ်ပါတယ်။အကယ်၍တင်ဟာတင်ရဲ့ဆန္ဒမပါဘဲ letter ဖို့ဖိအားပေးခံရပြီဆိုရင်ကူညီပံ့ပိုးမှုတွေရယူနိုင်တယ်ဆိုတာကိုအမှတ်ရလိုက်ပါအဲ့ဒီလိုဝန်ဆောင်မှုကိုလုံးဝတိုးတိတ်လျှို့ဝှက်စွာလှုပ်ဆောင်ပေးမှလည်းဖြစ်ပါတယ်။တချို့ယဉ်ကျေးမှုတွေမှာမိဘဆွေမျိုးတွေကစီစဉ်ပေးတဲ့လက်ထထိတ်များချင်း arrange marriage ဆိုတာဖြစ်လေဖြစ်ထားရှိတဲ့အရာဖြစ်ပါတယ်။အဓိကအချက်ကနှစ်ဦးနှစ်ဖက်ကိုမိဘတွေဆွေမျိုးတွေကတွေ့ဆုံစေပြီးနှစ်ဦးစလုံးကသဘောတူမှသာဖြစ်မြောက်တဲ့လက်ထထိတ်များချင်းမျိုးကို arrange marriage လို့ခေါ်တာဖြစ်ပါတယ်။မင်္ဂလာဆောင်မဲ့လူတူဦးဒါမှမဟုတ်နှုတ်ဦးစလုံးရဲ့ဆန္ဒမပါပဲအတင်းအဓမ္မဖိအားပေးခံရလို့ဒါမှမဟုတ်ချင်းချောက်ခံရလို့လက်စားခံရလို့16နှစ်အောင်ဖြစ်နေလို့ဒါမှမဟုတ်ညံရည်အသွေးမမီတဲ့အချိန်မှာလက်ထဆွေရာမျိုးကအတင်းအဓမ္မလက်ထထိတ်များခြင်း forced marriage ဖြစ်ပါတယ် Miss Kudzadi Ngatari Kwa ဆိုတာ Red Cross ချက်ချင်းနီရဲ့ Migration Support Program Advisor ဖြစ်ပြီးသူရဲ့ရှင်းပြချက်အရလူတယောက်ယောက်ကိုလက်ထပ်ဖို့ဖိအားပေးမှုတွေချင်းချောက်မှုတွေလိန်လယ်လက်စားမှုတွေဒါမှမဟုတ်ကြိုးကင်ချေလှယ်မှုတွေပါဝင်လာရင်တော့ဒါကအောင်သွေးပေးတဲ့လက်ထပ်ထင်းမျိုးချင်းမဟုတ်ပဲအတင်းအဓမ္မလက်ထပ်ခိုင်းချင်းမျိုးဖြစ်တယ်လို့ရှင်းပြထားပါတယ
် It becomes a forced marriage so it's important to highlight those differences because often peopleare confused, even people that have experienced forced marriage. At the time they are experiencing it, they believe it is an arranged marriage.
အဲ့ဒီလိုလောက်ဆောင်မှုကအတင်းအဓမ္မလက်ထထိမ်းများမှုဖြစ်သွားပါတယ်။အဲ့ဒီတော့ arranged marriage နဲ့ forced marriage ကိုကွဲကွဲပြားပြားသိထားဖို့အရေးကြီးပါတယ်။အကြောင်းရင်းကတခါတလေလူတွေကအဲ့ဒီနှစ်ခုကိုမရှင်းမလင်းဖြစ်ကြတဲ့အတွက်ဖြစ်ပါတယ်။အဲ့ဒီအနေအထားမျိုးမှာအတင်းအဓမ္မလက်ထခံခဲ့ရပေမဲ့တချို့လူတွေကသဘောမပေါက်ပဲ arranged marriage လို့ပဲထင်နေတတ်ကြတယ်လို့ရှင်းပြထားပါတယ်။ Miss Natari Kwa ကအတင်းအဓမ္မလက်ထထိမ်းများခြင်းကိုလူတိုင်းခံစားရနိုင်ပြီးအသက်အရွယ်မရွေးကြားမမရွေးလူမျိုးမရွေးဘာသာမရွေးလူတိုင်းအပေါ်တည့်ရောက်နိုင်တယ်လို့ပြောပါတယ်။
Forced marriage is a global issue, and similarly, it is an issue of humanitarian concern here in Australia. In Australia, it is recognized as a form of modern slavery and slavery-like practice, and it is not limited to any particular cultural group, a religious group, ethnicity or nationality or age.
အတင်းအဓမ္မလက်ထထိမြခြင်းပြဿနာဟာကမ္ဘာတစ်လွှားမှာဖြစ်တဲ့ပြဿနာဖြစ်ပြီးဩစတြေးလျနိုင်ငံမှာဆိုရင်လည်းဒီကိစ္စကလူသားချင်းစာနာမှုဆိုင်ရာစိုးရိမ်မကင်းဖွဲ့ရာကိစ္စဖြစ်ပါတယ်။ဩစတြေးလျနိုင်ငံမှာအဲ့ဒါကိုခေတ္တကျုံပြုမှုတို့မျိုးဒါမှမဟုတ်ကျုံပြုမှုနဲ့ဆင်တူသောလုပ်ရလို့သတ်မှတ်ထားပါတယ်။အဲ့ဒီလိုအရာကိုတချို့ရိုးရရင်ချင်းမှုကျင့်သုံးတဲ့အုပ်စုတွေတချို့လူမျိုးဒါမှမဟုတ်တချို့နိုင်ငံသားတချို့အသက်အရွယ်အမျိုးသားတို့မဟုတ်တချို့အမျိုးသမီးအပေါ်မှာပဲတက်ရောက်နိုင်တာမျိုးမဟုတ်ပဲလူတိုင်းကြုံရနိုင်တဲ့အနေအထားမျိုးဖြစ်တယ်လို့လည်းပြောပါတယ်အတင်းအဓမ္မလက်ထထိမြချင်းကိုအမျိုးသမီးနဲ့မိန်းကလေးငယ်တွေပိုခံရနိုင်ပြီးအထူးသဖြင့်အသက်16နှစ်နဲ့18နှစ်အကြားကျောင်းနေအရွယ်တွေကြုံတွေ့ရတတ်ပါတယ်သူတယောက်ချင်းစီရဲ့အနေအထားပေါ်မူတည်တယ်လို့လည်း Miss Natari Kwa ကပြောပါတယ
် Forced marriage can occur in order to meet family and community expectations to maintain the traditional gender roles or to strengthen family or community ties or continue traditions
မိသားစုရဲ့မျိုးလင့်ချက်လူမှုအတိုင်းဝိုင်းရဲ့မျိုးလင့်ချက်နဲ့ရိုးရာကနေသတ်မှတ်ထားတဲ့ကြားမတာဝန်တွေကိုဆက်လက်လှုပ်ဆောင်နိုင်ဖို့အတင်းအဓမ္မလက်ထထိမြခြင်းတွေဖြစ်ပေါ်နိုင်ပါတယ်။ဒါမှမဟုတ်မိသားစုရဲ့အင်အားတောက်တင်ဖို့လူမှုအတိုင်းဝိုင်းရဲ့အင်အားတောက်တင်ဖို့ဒါမှမဟုတ်ရိုးရာကိုထိန်းသိမ်းဖို့အတွက်လည်းဖြစ်နိုင်ပါတယ်။အတင်းအဓမ္မလက်ထထိမြခြင်းပြုလုပ်တဲ့မိဘတွေကိုယ်တိုင်ဒါမှမဟုတ်အဲ့ဒီလိုလက်ထမှုဖြစ်စေခြင်းတဲ့လူတွေကိုယ်တိုင်ကအဲ့ဒီလိုလှုပ်ရတာဟာလူငယ်တွေအတွက်အကောင်းဆုံးပဲဖြစ်လို့လူငယ်တွေမကြိုက်ပေမဲ့လှုပ်ရတာဖြစ်တယ်လို့ယူဆကြပါတယ်။ကလေးအတွက်အကောင်းဆုံးစီစဉ်ရမယ့်အလုပ်ကသူတို့အလုပ်ဖြစ်တယ်လို့ယူဆကြတာဖြစ်တယ်လို့ပြောသွားခဲ့ပါတယ်။ဟာနာအာဆာဖရီဟာမဲလ်ဘန်အခြေစိုက်လူမှုတရားမျှတရေးလှုပ်ရှားသူလည်းဖြစ်အမျိုးသမီးရေးရာလှုပ်ရှားသူလည်းဖြစ်ပါတယ်။2019ခုနှစ်တုန်းကသူမဟာလူမှုအတိုင်းဝိုင်းအတွင်းအပြောင်းအလဲတွေနဲ့အမျိုးသမီးတို့အတွက်လှူရှာမှုတွေကြောင့် Victorian Honor Roll of Women ဆုချီးမြှင့်ခံရဖူးပြီး2019ခုနှစ်မှာတော့ Order of Australia Medal OAM ဆုချီးမြှင့်ခံရသူဖြစ်ပါတယ်။သူမဟာ2024ခုနှစ်တုန်းက Hannah The Audacity to Be Free ဆိုတဲ့စာအုပ်ကိုရေးသားထုတ်ဝေခဲ့ပြီးသူငယ်စဉ်ကနေထိုင်ဖူးတဲ့စစ်ဘေးသင့်လေဘနွန်နိုင်ငံအကြောင်းနဲ့သူမရဲ့ဆန္ဒမပါဘဲလက်ထရမယ့်အဖြစ်ကနေထွက်ပြေးလွတ်မြောက်လာတဲ့အကြောင်းတွေအသက်20မှာသူမကြုံတွေ့ရတဲ့ဘဝခီးကျန်းနဲ့သူမကိုသူမဘသူဘဲဘဝဖြစ်ကြောင်းပြန်လည်တည်ဆောက်နိုင်တဲ့အကြောင်းတွေကိုရေးသားထားတာဖြစ်ပါတယ်
For me, I was very young in Australia, and my marriage, although wasn't forced per se, it felt as though it was the only option available to me. So how much of that is coercion? How much of that is a consequence of a set of circumstances that led me into thinking at 15 that marriage is the option for freedom, dignity?
Australia နိုင်ငံမှာကျမကအရင်အသက်ငယ်သေးတဲ့အချိန်ဖြစ်ပြီးအိမ်ဆောင်ရေးကအတင်းအဓမ္မလို့မဆိုနိုင်ပေမဲ့အဲ့ဒီအချိန်တုန်းကကျမအတွေ့အဲ့ဒါကလွဲပြီးဘာမှရွေးချယ်စရာမရှိသလိုခံစားခဲ့ရတဲ့အချိန်ဖြစ်ပါတယ်။အဲ့ဒါကဘလောက်အထိအတင်းအကြလှုပ်တဲ့လှုပ်ရလဲအချိန်နေတရရဲ့တက်ရောက်မှုကဘလောက်ရှိသလဲအသက်15နှစ်မှာကျမအတွေ့လက်ထလိုက်တာကကျမရဲ့လူလတ်မှုကျမရဲ့ဂုဏ်သိက္ခာကျမရဲ့လေးစားတတ်မှုတွေအတွေ့တစ်ခုတည်းတော့ရွေးချယ်စရာနီးလန်းလို့မြင်ခဲ့ပါတယ်။ကျမရဲ့အနေအထားတချို့ကြောင့် arrange marriage ကကျမအတွက်တခုတည်းသောရွေးချယ်စရာဖြစ်စေခဲ့တယ်လို့ပြောသွားခဲ့ပါတယ်။ Australia နိုင်ငံမှာအတင်းအဓမ္မလက်ထထိမြခြင်းဟာမိသားစုအရေးတာမဟုတ်ဘဲရာဇဝတ်မှုလည်းမြောက်ပါတယ်။2023ခုနှစ်ကစပြီး Australia နိုင်ငံမှာဖြစ်ပေါ်တဲ့အတင်းအဓမ္မလက်ထထိမြမှုကို Commonwealth Criminal Code အရရာဇဝတ်မှုလို့သတ်မှတ်ထားပါတယ်။ပါနိုမီဆိုရစ်ဟာ Life Without Barriers လို့ခေါ်တဲ့အဖွဲ့က Immigration Service and Forced Marriage Program ရဲ့ director ဖြစ်ပြီးသူကအခုလိုရှင်းပြထားပါတယ
် From a legal perspective, forced marriage is a Commonwealth crime under the Crimes Legislation Amendment Act of 2013. So this legislation applies to marriage that occurs in Australia where a person is taken overseas.
တရားရေးရာရှုထောင့်ကကြည့်မယ်ဆိုရင်အတင်းအဓမ္မလက်ထထိမ်းမြခြင်းဟာ Crime Legislation Amendment Act of 2013ဥပဒေအရရာဇဝတ်မှုဖြစ်ပါတယ်။ အဲ့ဒီအဥပဒေကဩစတြေးလျနိုင်ငံသားကိုပြည်ပနိုင်ငံခေါ်သွားပြီးလက်ထပ်ပေးတာမျိုးတွေအထိအကျုံးဝင်ပါတယ်ဩစတြေးလျရဲဌာနအနေနဲ့အတင်းအဓမ္မလက်ထပ်ထိမ်းမြှချင်းကိုစုံစမ်းမှုတွေလုပ်နေပြီးတော့တရားရုံးမှာလက်ထပ်ထားတာဖြစ်စေရိုးရာအရာဘာသာရေးအရာအခမ်းအနားအရာပြုလုပ်တဲ့လက်ထပ်ထိမ်းမြှမှုတွေအားလုံးအတွေ့အကျုံးဝင်တယ်လို့ပြောသွားခဲ့ပါတယ်အတင်းအဓမ္မလက်ထပ်ထိမ်းမြှချင်းခံရတဲ့လူတွေအတွက်ပံ့ပိုးမှုအမျိုးမျိုးရှိတယ်လို့လည်း Miss Natari Kwak ကပြောပါရစေ
။ If someone was to be in danger and they need immediate assistance, then they need to urgently call the police 000. In other circumstances, they can also call the AFP.
လူတူဦးကအန္တရာယ်ကြုံနေရပြီးအကူအညီချက်ချင်းလိုအပ်နေရင်တော့တုံညသုံးလုံးကိုနှိပ်ပြီးရဲကိုဖုန်းခေါ်ဆိုဖို့လိုအပ်ပါတယ်။တခြားနေထားမှာဆိုရင်လေဥပမာသူတို့ဟာအတင်းအဓမ္မလက်ထပ်ထိမ်းမြှမှုခံရတော့မယ်ဒါမှမဟုတ်တူးဦးအတွက်စိုးရိမ်နေရတဲ့အနေထားမှာဆိုရင်လေ AFP Australia Federal ရဲကိုဖုန်းဆက်နိုင်တယ်လို့အွန်လိုင်းပေါ်မှာလည်းဖောင်ဖြစ်ပြီးတိုင်တန်းနိုင်ပါတယ်ရဲကိုအကြောင်းကြားပြီးတိုင်တန်းမှုမလုပ်ချင်ဘူးဆိုရင်လေ Salvation Army ဆိုတဲ့ပရဟိတအဖွဲ့ကိုတိုင်တန်းနိုင်ပါတယ် Miss Natari Kwak ရဲ့အဆိုအရ Salvation Army ရဲ့ဖုန်းနံပါတ်ဖြစ်တဲ့1-833-3932ကိုဖုန်းဆက်နိုင်တယ်လို့သူတို့ရဲ့ website ကိုသွားပြီးတော့လည်းလေ့လာနိုင်ပါတယ်2025ခုနှစ်ဇန်နဝါရီလကစပြီး Australia က Forced Marriage Specialist Support Program FMSSP ဆိုတဲ့အစီအစဉ်ကိုစတင်ခဲ့ပြီးအဲ့ဒီအစီအစဉ်ဟာအတင်းအဓမ္မလက်ထပ်ထိမ်းမြှားမှုကိုကာကွယ်ခြင်းနဲ့ပြန်ပြေမှုတွေလုပ်နိုင်ဖို့ဖြစ်ပါတယ်။တူဦးတယောက်ချင်းစီအနေနဲ့ FMSSP ကိုချဉ်းကပ်နိုင်ပြီး0834-332-13ကိုဖုန်းဆက်နိုင်တယ်လို့သူတို့ရဲ့ website ကိုလည်းတွားရောက်နိုင်ပါတယ်။ Miss Natari Kwak ရဲ့အဆိုအရ Red Cross ဟာလည်းအတင်းအဓမ္မလက်ထပ်ချင်းခံရတဲ့လူတွေကိုကူညီပံ့ပိုးပေးတယ်လို့ပြောပါတယ်။
If you are worried about a friend, family member, colleague, or someone you know that might be at risk of or experiencing a forced marriage and want to receive confidential advice on how to get help, you can contact Red Cross.
တငယ်ချင်းတူဦးဒါမှမဟုတ်မိသားစုဝင်တူဦးလို့ဖို့ကိုင်းမဲ့တူဦးဒါမှမဟုတ်လူတူဦးကအတင်းအဓမ္မလက်ထပ်ထိမ်းမြှချင်းခံရနိုင်လို့ယုံကြည်စိတ်ချရတဲ့အကြံဉာဏ်တွေရယူလို့ရင်တော့ကျမတို့ရဲ့ Red Cross ရဲ့ဖုန်းနံပါတ်ဖြစ်တဲ့0833-113-315ကိုဖုန်းဆက်နိုင်တယ်လို့ national_stpp@redcross.org.au ကိုလည်းအီးမေးလ်တွေပို့ဆောင်နိုင်ပါတယ် My Blue Sky ဆိုရင်လည်းဩစတြေးလျနိုင်ငံတစ်လွှာမှာအတင်းအဓမ္မလက်ထပ်ထိမ်းမြှချင်းနဲ့ဆက်ဆက်ပြီးအကြံဉာဏ်တွေပေးတယ်လို့သူတို့ဟာခံရသူတွေအတွက်တရားရည်ရာအကူအညီတွေလူဝင်မှုကြီးကြပ်ရေးဆိုင်ရာအကူအညီတွေပါပေးနိုင်တယ်လို့ပြောပါတယ်
။ My Blue Sky is delivered by Anti-Slavery Australia. It is free. It is confidential. So individuals or community members or anyone who is concerned can go on their website. They can be reached via telephone or email.
My Blue Sky ဆိုတာဂျုံပြူမှုကိုစန့်ကျင်တဲ့ Anti-Slavery Australia ရဲ့အစီအစဉ်တစ်ခုဖြစ်ပါတယ်။သူကအခမဲ့ဝန်ဆောင်မှုပေးသလိုလူ့ဝယ်စွာဆောင်ရွက်ပေးနိုင်တဲ့အတွေ့တူဦးတယောက်ချင်းအနေနဲ့ဒါမှမဟုတ်လူမှုအတိုင်းဝိုင်းအတွင်းကအဖွဲ့ဝင်တူဦးအနေနဲ့တယောက်ယောက်အတွေ့စိုးရိမ်မကင်းမှုဖြစ်နေရင်သူတို့ရဲ့ website ကိုသွားနိုင်ပါတယ်။ဒါမှမဟုတ်သူတို့ကိုဖုန်းဆက်နိုင်သလို text message ပို့တာတွေ email ပို့တာတွေလည်းလှူဆောင်နိုင်ပါတယ်။အတင်းအဓမ္မလက်ထပ်ထိမ်းမြှချင်းရဲ့အစောပိုင်းလက္ခဏာတွေကိုသိထားတာကကြိုတင်ကာကွယ်မှုတွေစောစောစီစီပြန်ပြေမှုတွေနဲ့ဥစွာအကူအညီရယူမှုတွေလှူဆောင်နိုင်ပါတယ်။တိုင်တန်းမှုလုပ်မဲ့လူတွေရှေ့တန်းကလှူတာတူလို့ပြောနိုင်တဲ့ဆရာဝန်၊သူနာပြုတွေ၊ဆရာဆရာမတွေအဲ့ဒီလူတွေကအတင်းအဓမ္မလက်ထပ်ထိမ်းမြှချင်းဆိုတာကိုသိနာလည်အောင်လုပ်ပြီးတွေ့ကြုံရတဲ့အခါမှာလုံခြုံမေးခွန်းစွာဘလို့တုတ်ပြန်တိုင်တန်းမလဲဆိုတာကိုသိနာလည်ထားသင့်တယ်လို့လည်း Miss Natari Kwak ကပြောပါရစေ
The reason I say this is that in many instances when we receive calls at Red Cross we receive calls from friends from community members that are worried from nurses from doctors from mental health practitioners
ဒီလိုပြောရတဲ့အကြောင်းအရာတော့ Red Cross အနေနဲ့ဖုန်းခေါ်ဆိုတိုင်တန်းမှုတွေကြုံရတတ်ပြီး ဖုန်းခေါ်ဆိုသူတွေကသူတို့ရဲ့တငယ်ချင်းဒါမှမဟုတ်သူတို့လူမျိုးအတိုင်းဝိုင်းအတွင်းကလူအတွေ့စိုးရင်လို့ဒါမှမဟုတ်သူနာပြူရီဆရာဝန်တွေနဲ့စိတ်ကြမ္မာရေးဆိုင်ရာဌာနကလူတွေကစိုးရိမ်မကင်းဖြစ်လို့ဒီကိစ္စနဲ့ပတ်သက်ပြီးဘယ်လိုကင်တွယ်ဖြေရှင်းပေးရမလဲဆိုတာကိုဖုံးဆက်ပြီးအကြံဉာဏ်ပေါင်းလာတကြတယ်လို့ပြောပါတယ်။ Australia Federal ရဲတွေကဥဆောင်ပြီးလူကုန်ကူးမှုကိုစန့်ကျင်တဲ့ Australian Centre to Counter Child Exploitation ACCCE ကိုဥဆောင်ပြီးလူမှုအတိုင်းဝိုင်းတွင်အတင်းအဓမ္မလက်ထပ်ထိမ်းမြှင့်ခြင်းအကြောင်းသိနာလည်အောင်နဲ့အဲ့ဒီလူတွေရဲ့လက္ခဏာတွေကိုသိအောင်လုပ်ဖို့တိုက်တွန်းထားပါတယ်။ဩစတြေးလျနိုင်ငံမှာဖြစ်ပွားတဲ့လူကုန်ကူးမှုတွေထဲမှာကလေးတွေကိုအတင်းအဓမ္မလက်ထပ်ထိမ်းမြှင့်စီခြင်းကအများဆုံးဖြစ်တယ်လို့လည်းပြောပါတယ်။ရဲတွေရဲ့သတင်းထုတ်ပြန်ချက်မှာ AFP ရဲ့ Human Exploitation Commander Helen Schneider ကအတင်းအဓမ္မလက်ထပ်ထိမ်းမြှင့်ခြင်းနဲ့ပတ်သက်ပြီးဖြစ်တတ်တဲ့လက္ခဏာတွေနဲ့ပတ်သက်ပြီးအခုလိုပြောပြထားပါတယ်
။ Some common signs of forced marriage include a family history of elder siblings leaving education early, marrying early, or indicating concerns of an early marriage, a highly controlling family or community in and outside of the home, having communications monitored or restricted, expressing concern regarding an upcoming family holiday or overseas travel.
အတင်းအဓမ္မလက်ထပ်ထိမ်းမြှင့်ခြင်းနဲ့ဆက်ဆက်ပြီးတွေ့ရှိရတဲ့လက္ခဏာတွေထဲမှာဆိုရင်မိသားစုအတွင်းမှာမောင်နှမအကြီးဖြစ်သူတွေစောစောစီစီကြောင်းထွက်ခြင်းဆော့ဆော့ဆူဆီအိမ်ထောင်ကြခြင်းတွေဖြစ်တတ်တယ်လို့ဆော့ဆော့ဆူဆီလက်ထရနိုင်လို့ဆိုရင်မကင်းဖြစ်ရကြောင်းအရေးမွဲပြောဆိုတာမျိုးတွေအိမ်တွင်းနဲ့အိမ်အပြင်မှာပါထိန်းချုပ်မှုလွန်ကဲတဲ့မိသားစုတွေထိန်းချုပ်မှုလွန်ကဲတဲ့လူမှုအတိုင်းဝိုင်းတွေဖြစ်နိုင်တယ်လို့ကလေးရဲ့ဆက်သွယ်မှုတွေကိုစောင့်ကြည့်တာတွေဒါမှမဟုတ်ဆက်သွယ်မှုတွေကိုထိန်းချုပ်တာတွေနဲ့ကလေးကမကြခင်မိသားစုအလိုက်တည့်ရမယ်ဟောလီဒေးအတွက်ဆိုရင်မကင်းမှုဖြစ်နေတာတွေဒါမှမဟုတ်မကြခင်သွားလာရမယ်နိုင်ငံခြားခီးစဉ်အတွက်စိုးရိမ်မကင်းမှုတွေဖြစ်နေတာမျိုးတွေကလက္ခဏာတွေဖြစ်နိုင်ပါတယ်မိသားစုတွေဒါမှမဟုတ်လူမှုအတိုင်းဝိုင်းကမျောလင့်ထားတဲ့အတိုင်းအတင်းအဓမ္မဆစ်ဆာခြင်းဒါမှမဟုတ်လက်ထထိန်များခြင်းကိုသဘောမတူရင်ကိုထိလက်ရောက်စော်ကားမှုဒါမှမဟုတ်စိတ်ပိုင်းဆိုင်ရာအနိုင်ကျင့်မှုတွေဖြစ်လာမှကိုစိုးရိမ်နေရတာတွေကလည်းပါဝင်တယ်လို့ပြောပါတယ်ဟနာအစာဖီရီကလည်းဘသူမှအတင်းအဓမ္မလက်ထပ်တာတွေချင်းချောက်ပြီးလက်ထပ်ခိုင်းတာတွေမလုပ်သင့်မဲအဲ့ဒီလိုခံရတဲ့အမျိုးသမီးတွေအနေနဲ့ဩစတြေးလျနိုင်ငံမှာရှိတဲ့ဝန်ဆောင်မှုတွေကိုအသုံးချပြီးအကူအညီတွေရယူဖို့တိုက်တွန်းထားပါတယ်။မိသားစုအတွင်အကြမ်းဖက်မှုကိုတင်ကိုယ်တိုင်ဒါမှမဟုတ်တင်နဲ့တိကျွမ်းတူတူဦးခံနေရရင် 1800 respect ရဲ့ဖုန်းဖြစ်တဲ့1839-93-93ကိုဖုန်းဆက်နိုင်သလို3-4-5-8-3-3-3ကို message တွေပို့နိုင်ပြီး 1800respect.org.au ကိုလည်း email တွေပို့နိုင်ပါတယ်။အရေးပေါ်နေထားမှာဆိုရင်တော့3-3ကိုဖုန်းခေါ်ဆိုပါ။အမျိုးသားတွေအတွက် No to Violence ကနေဦးဆောင်ဖွင့်ထားတဲ့ Men's Referral Service တွေရှိပြီးသူတို့ကိုဆက်သွယ်ခြင်းရင် 1-3-3-3-6-6-4-9 ကိုဆက်သွယ်နိုင်တဲ့အကြောင်းရေးထားတဲ့Maram Ismail ရဲ့ဆောင်းပါးကိုတင်ဆက်လိုက်ပါတယ်ရှင်ကျမကမူလှိုင်းသိမ့်ပ
ါ SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှာနားဆင်နိုင်ပါတယ်နားဆင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ် Radio Digital TV Online ဒါမှမဟုတ် SBS Radio App ကနေတစင်နားဆင်နိုင်ပါတယ် SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင်
ဒါမျိုးသတင်းဆောင်းပါးတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ